ရှေ့လာရဲမှာမြောက်ကိုရီးယားကလွှတ်တင်မှုကြေညာထားတဲ့ဂျိုရုလွှတ်တင်ရေးအစီအစဉ်ကိုပြန်ပြီးစဉ်းစားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကမြောက်ကိုရီးယားကိုတိုက်တွန်းလိုက်ပါတယ်။မစ္စတာဘန်ကီမွန်ဟာတောင်ကိုရီးယားသမ္မတအီမြောင်ဘက်နဲ့စနေနေ့တွေ့ဆုံချိန်မှာမြောက်ကိုရီးယားဂျိုရုပြဿနာကိုဆွေးနွေးခဲ့ပါတယ်။သူဟာဆိုးမျိုးကိုစနေနေ့အစောပိုင်းကရောက်ရှိခဲ့တာဖြစ်ပြီးတနင်္လာနေ့ကျင်းပမယ့်နျူကလ িয়ার လုံခြုံရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။အတွင်းရေးမှူးချုပ်ယုံကနေထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကနေတားမြစ်ထားတဲ့ဆုံးဖြတ်ချက်တွေအထူးသဖြင့်ဒုံးလက်နဲ့ဆိုင်ရာနည်းပညာကိုအသုံးပြုမဲ့ဘဲကိစ္စမျိုးအတွက်မဆိုတားမြစ်ထားတာကိုလုံးဝလိုက်နာဖို့မစ္စတာဘန်ကီမွန်ကမြောက်ကိုရီးယားကိုတိုက်တွန်းထားပါတယ်။ဒါအပြင်တာဝေးပြစ်ဒုံးကြီးပြစ်လွတ်မဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့လည်းတောင်းဆိုထားတာပါ။မြောက်ကိုရီးယားနိုင်ငံဟာစီးပွားရေးနဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့အပြင်မိုးကောင်ရေရှားတဲ့ဒဏ်ကိုပါခံနေရတာမျိုးအငတ်ဘေးနဲ့ကြုံနေရတဲ့နိုင်ငံဖြစ်ပြီးအမေရိကန်ပြည်ထောင်စုကစားနပ်ရိက္ခာမက်ထရစ်တန်းချိန်2,400,000ကုညီထောက်ပံ့မှုပေးမယ်ဆိုရင်သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုရောဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကိုပါရပ်ဆိုင်းထားမယ်လို့သဘောတူခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့တာဝေးပြေရော့ကက်နဲ့ရှေ့လာတဲ့မှာစူးစမ်းလေ့လာရေးဂျိုးတူကိုလွှတ်တင်မယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကတော့မြောက်ကိုရီးယားရဲ့ဒီတာဝေးပြစ်ဒုံးလက်နဲ့စမ်းသပ်ပစ်လွတ်ဖို့အစီအစဉ်ဟာတကယ်ဆိုရင်နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်အတွက်လှုပ်ဆောင်နေတာလို့ယုံကြည်ကြပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကလည်းဒီအစီအစဉ်ဟာဒေသရင်းငြိမ်းချမ်းရေးကိုချိမ့်ချောက်နေတယ်လို့သတိပေးထားပါတယ်။